င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြောက်ပိုင်းမဟာမိတ်ညီငယ်ရေးလုပ်ငန်းစဉ်နဲ့တရုတ်နိုင်ငံဆက်ဆက်မှုပါပြောရမယ်ဆိုတော့တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုကုလားမဲ့ခီးစဉ်မတိုင်ခင်ရပ်ပိုင်းတုန်းကပဲမြန်မာဆိုင်ရာဒီအတုထုကုစလေဟာ KIA ကချင်ဒေသမှာမြန်မာဆွေးရနဲ့စစ်မှတ်ရင်ဆိုင်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ပါတယ်တရုတ်နိုင်ငံအနေနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့တွေနဲ့ခုလိုမျိုးနီးနီးကပ်ကပ်ဆက်ဆံနေသလိုပဲမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြန်မာဆွေးရကြညီငယ်ဆွေးနွေးမှုတွေမှာလည်းအတော်လေးထိတဲ့ဝင်ပတ်သက်မှုရှိနေတာပါဒီလိုမျိုးတရုတ်နိုင်ငံရဲ့ဂျာဝင်မှုတွေဟာမြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့တွေနဲ့မြန်မာဆွေးရကြညီငယ်အတွက်ဘလောက်အထောက်အကူပြုနိုင်တယ်လဲညီငယ်အတွက်စင်ခေါ်ချက်လူရောဖြစ်နေပြီလားဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြီးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်တူကတော့ဒီ KIA ကတစ်ချိန်လုံးကခေါင်းဆောင်တူဖြစ်ပါတယ်အခုလက်ရှိတော့ကချင်းပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌပါဒေါက်တာတူးကြဖြစ်ပါတယ်ခင်ဗျဒီလိုင်းပေါ်မှာရှိပါတယ်နောက်တစ်ခုကတော့ရခိုင်အမျိုးသားကောင်စီကပြောဆိုခွင့်ရှိတဲ့ဦးထွန်းစောဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးဒေါက်တာတူးကြကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာတူးကြကြားပါလားခင်ဗျဟုတ်ကဲ့
ကြားပါတယ်ဗျာ
ဟုတ်ကဲ့ဒေါက်တာတူးကြကျွန်တော်အရင်ဆုံးခုနကမေးလို့ပေါ့ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းကပဲဒီ KIA မှာတုတ်အထုကုစလေသွားပြီးတော့တွေ့ဆုံတာရှိပါတယ်ခင်ဗျပြောရမယ်ဆိုတော့တုတ်သမရာရှူချင်းမင်းမလာခင်မှာတွေ့ရထူးခြားတာကအဲ့တွေ့ဆုံတဲ့အခါမှာမြောက်ပိုင်းမဟာမိတ်အဖွဲ့ကဥမာဆို EE အဖွဲ့ခေါင်းဆောင်တွေ TNL အဖွဲ့ကခေါင်းဆောင်တွေတောင်းရှိနေလေအဲ့မှာတွေ့ဆုံတာမျိုးတွေရှိပါတယ်ခင်ဗျအဲ့တော့ကျွန်တော်ဒါနဲ့ပတ်သက်လို့အရင်ဆုံးမေးချင်တာကဒေါက်တာတူကြာလည်း KIA မှာတစ်ချိန်လုံးကတာဝန်အကြီးဆုံးယူခဲ့တဲ့ပုဂ္ဂိုလ်ဆိုတော့ဒီ KIA နဲ့တရုတ်ဆက်ဆံရေးပေါ့ KIA ပေါ်မှာတရုတ်ဩဇာဘယ်လောက်ရှိလဲ KIA နဲ့ဆက်ဆံရေးအခုအချိန်နေနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့ကျွန်တော်အမည်ကိုရေဖို့ရသုံးသပ်ပြမှာဆိုကျွန်တော်ကတော့ဒီချိန်ဒီနေ့ပြည်သူ့ပါတီဥက္ကဋ္ဌတော်တော်ကြည့်ကြဟုတ
်ကဲ့
ကျွန်တော်တုံ့တက်ရရဆိုလို့ရှိတယ်တရုတ်နိုင်ငံရဲ့ဒီရောက်ပဲမှာမြအဖွဲ့အပေါ်မှာထားရှိတဲ့တိုးရဲ့ policy ကတော့ဒါငင်းချမ်းရေး policy ပါပဲလို့ကျွန်တော်တုံ့တက်မိပါတယ်ဒီဒီကျွန်တော်နေသား6000ကီလိုမီတာ2000ကျော်ဆင်းလျားတဲ့နေသား6000မှာတရုတ်အစိုးရအနေနဲ့တနက်တာမကြားကြည့်ဖို့ဆိုတာပြောနေတာကြားလာပါပြီဆိုတော့အခုဒီဒီမှာဒီအပြစ်ခံရသေးရဲ့မဖြစ်မြောက်နိုင်တဲ့အားကိုလည်းသူတို့အားမလို့အားမရဖြစ်ပါပါပဲ။အကြောင်းမလို့ဒီမြောက်ပိုင်းလေးဖွဲ့နဲ့ပတ်သက်ပြီးတော့ဒီပြစ်ခတ်ရပြည်ဒီတပ်တော်အစိုးရနဲ့ဒီအပြားလမ်းနားလည်မှုရှိရှိနဲ့ဟောဒီဒီကျွန်တော်ပြည်ပြည်လေးလေးဆွေးနွေးပြီးတော့မှဒီပြစ်ခတ်ရကြေးရဲကိုအမှန်ဖော်ဆောင်နိုင်ဖို့ဒီနိုင်ငံပေးကနေပြည်အစိုးရအနေနဲ့ဒေါ်လာပို့ရပါတယ်။ဒေါ်လာနဲ့တည်းတည်းနဲ့ပြည်ရပါတယ်။ဒါကြောင့်မလို့သူတို့ရဲ့ချင်းတပ်ဖို့ဟာဒီကျွန်တော်တို့ဒီမြောက်ပိုင်းမှာမြေအဖွဲ့ဒီနဲ့အစိုးရတပ်တော်ကြားမှာပြည်ခိုက်ရကျေးရဲလို့ပို့ပြီးတော့တွန်းအားပေးနိုင်တယ်လို့ပေးနိုင်လာလိမ့်မယ်လို့ပြောလင့်ပါတယ်ဗျာ
ဟုတ်ကဲ့တချို့ဒီမြန်မာနိုင်ငံထဲမှာတချို့မြန်မာနိုင်ငံထဲမှာရောတချို့ဒီဆွဆွဲပြောဆိုတာရှိပါတယ်ခင်ဗျာဒီမြောက်ပိုင်းပြောရမယ်ဆိုတော့မြောက်ပိုင်းမဟာမိတ်တိုင်းသားဖွဲ့တွေကတရုတ်နိုင်ငံနဲ့နယ်ချင်းဆက်နေတော့တရုတ်နိုင်ငံရဲ့အထောက်ပံ့အကူအညီမရဘဲနဲ့ဒီဖွဲ့တွေကဘလို့မှယက်တီလို့မရဘူးပေါ့နော်အဲ့တော့တရုတ်နိုင်ငံကတစုံတရာထောက်ပံ့အကူအညီအားပေးနေလို့လားယက်တီခွင့်ရနေတယ်ယက်တီလို့ရနေတဲ့အခြေအနေဖြစ်တယ်တရုတ်ဩဇာရှိတယ်ဆိုရင်သုံးသက်ချက်တည်းဆွဆွဲမှုတွေရှိပါတယ်ဒါနဲ့ပတ်သက်လို့တော့တူကြဘလို့ယူဆပါလဲ
ဟုတ်ကဲ့ဒါကတော့ပုဂ္ဂိုလ်ခင်ဗျားတို့ဒီပဲများပါတယ်တကယ်တကယ်ကျတော့ကျွန်တော်ရဲ့သုံးသက်ချက်မှုအရာဆိုလို့ရှိရင်တော့ဒီလိုဆိုရတာဒီတိုင်းသားလက်နက်ကန်ဖွဲ့စည်းတွေကိုတိုက်ရိုက်ပြီးရုပ်ထုတ်ပြီးပြည်စစ်လက်နက်ပြီးပြည်ကူညီတယ်ဆိုတော့ဒါမတွေ့ရှိရမကြားပြရဒီပါဘူးသူကဒီဒီပြောလို့ဆိုလို့ရှိရင်တော့ရင်းချမ်းရေးဒီဆောက်တဲ့နေရာမှာသူတို့ကဒီအားပြတဲ့အပိုင်းပေါ့ဗျာအဲဒါကြီးကတော့သူကတိကထားပြီးလုပ်ဆောင်နေတာသိရပါတယ်အဲဒါကြောင့်မလို့ဒီဒီမြောက်ပိုင်းအဖွဲ့ပေါ်မှာတယောက်ကမပြာဩဇာညောင်းတယ်ဆိုတာလေကျွန်တော်ကဒီလိုတော့မဖြစ်မိဘူး။ဒါတော့ဓာတ်ပုံညီများမှုအပြာလာရှိဖို့လည်းပဲဆက်ဆံတယ်လို့ကျွန်တော်အဲ့လိုသုံးသပ်မိတယ်ကြ။ဒါကြောင့်မို့သူ့အနေနဲ့ကတော့ဒါမြောက်ပိုင်းဒီမကဘူး။မြန်မာတနင်္ဂနွေတို့ညီချင်ရရှိဖို့သူကကျွန်တော်လိုလားနေတဲ့ပုံစံကိုပြနေတယ်။အဲဒါကျိုးလေးစူးစားပေးနေတယ်လို့ကျွန်တော်အဲ့လိုသုံးသပ်မိတယ်ကြ
။ဟုတ်ကဲ့။နောက်တစ်ချက်မိချင်တာကအခုတရုတ်သမ္မတရှီကျင်းပင်အခုဒီပတ်ကုံမှာမြန်မာနိုင်ငံကိုလာပါလိမ့်မယ်။အဲ့တော့ဒါနဲ့ဒီလာမဲ့အခါမှာနိုင်ငံပါတီနဲ့တွေ့ဆုံတဲ့အခါမှာဒေါက်တာတူးကြလည်းဒီနိုင်ငံပါတီခေါင်းဆောင်တူအနေနဲ့ပါဝင်လိမ့်မယ်လို့ကျွန်တော်သိထားရပါတယ်ခင်ဗျာအဲ့တော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့တဲ့အချိန်မှာဒီညီငယ်ကိစ္စတွေကိုဘယ်လောက်ဆွေးနွေးပြစ်နိုင်လဲဒေါက်တာတူးကြကိုဘယ်လိုများပြင်ဆင်ထားလဲ
ဟုတ်ကဲ့ကျွန်တော်ဒီပါတီခေါင်းဆောင်အားလုံးပါတီ20ပေါ့20ပါတီ20ကခေါင်းဆောင်တွေကိုအတူတူအစီအစဉ်ပြုလုပ်ထားပါတယ်အဲ့မှာကျွန်တော်ဒီချစ်ပြည်ပြည်သူပါတီကစီပြည်လဲပါတာအဲ့တော့ကျွန်တော်လည်းတက်ရောက်ပါတယ်ကျွန်တော်သူ့ရဲ့သူနဲ့သူ့ဆုံတဲ့အချိန်မှာဒီပါတီခေါင်းဆောင်တွေအနေနဲ့ကတော့ ဒီစုပြီးပွဲတော့ကျင်းပနေမှာမဟုတ်ပါဘူးအဲ့ဒါပြည်စုံပြီး lesson note ဆက်ဒီပြင်းမှာဒါရော mix ချက်တဲ့အနေနဲ့တော့ပဲရှိနိုင်ပါတယ်အဲ့တော့ဒါကျွန်တော်အနေနဲ့လည်းဒါကျင်းပနိုင်မယ့်အနေအထားမျိုးအချင်းကတိမရှိဘူးကျွန်တော်အဲ့လိုတွေ့ပါတယ်အဲ့ဒီဒီသူရောက်တဲ့နေ့ညနေပိုင်းမှာခဏလေးတွေ့ပါအဲ့နောက်နေ့ကျလို့ရှိရင်အစီအရနဲ့တပ်ပေါ်နဲ့တွေ့ကြမှာပဲအဲ့ဒီအနေသားဖြစ်တဲ့ခါကျတော့ကျွန်တော်ဘက်ကလည်းဒီပြင်ပြစရာချက်လက်တွေတော့ရေးပြင်ဆင်ထားတာမရှိဘူးလို့ဆိုလို့ရပါတယ်တကယ်လို့ပြင်ပြနိုင်တဲ့အနေသားအချင်းပေးတယ်လို့ရှိရင်တော့ကျွန်တော်ပြင်ပြဖို့ကတော့ရှိရရှိပါတယ်ဒါအချင်းတွေရဖြစ်ပေါ်လာမှာဖြစ်ပါလေရဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ညီငယ်နဲ့ပတ်သက်ပြီးတော့ပဲဆက်မေးကြပါလေတရုတ်နိုင်ငံရဲ့ရည်တည်ချက်ပေါ့နော်တရုတ်နိုင်ငံအတွက်ဒီမြေဆက်ညီငယ်ကဘယ်လောက်ထိသူတို့အတွက်ရည်ကြီးနေပြီလဲတကယ်ပဲတရုတ်ကလူလလရှိရလားဘာလို့ပြောမဆိုလို့ရှိရင်တော့တရုတ်ကလူလလမရှိဘူးဆိုရင်တော့ဖြတ်တောက်လို့ရမှထင်တယ်ဆိုလိုရကဟိုတလောကပဲ TNL ကလက်နက်တွေမိတဲ့ခါမှာတရုတ်လူလက်နက်တွေအများကြီးမိပါတယ်ဆိုလိုရကလက်နက်အချင်းလက်နက်တို့ဘာလို့ရဖို့ဆိုတော့လည်းတရုတ်ဆိုတဲ့ဒီလမ်းကြောင်းလောက်ပဲရှိနေတာ ው အဲ့တော့တရုတ်ရဲ့ညီငယ်နဲ့ပတ်သက်လို့တကယ်ပဲထက်ထက်ဝင်သူလူလာနေရလားနေဆက်မှာဘယ်လိုမြင်ပါလဲ
ကျွန်တော်ကတော့မြင်ပါတယ်ဒါတကယ်ထက်ထက်ဝင်သူလာတယ်လို့မြင်ပါတယ်ဒါကြောင့်လို့ solution တော့ဒီတရုတ်နိုင်ငံကကပါမအင်္ဂါကြီးဆုံးနိုင်ငံတိုင်းကဖြစ်တာလို့အဲ့ဒီတရုတ်နိုင်ငံရဲ့အစိုးရတို့တခုအနေနဲ့ပေါ့နော်အခု solution တော့တမ်တာကြီးကြီးကအဲဒါရှိတော့တယ်ဆက်စားကြတော့ဒီတမ်တာကြီးကြီးကပါလေအဲ့ဒီဒီဒီနေတောက်လောင်နေတာကိုသူကတတ်ချီလာတော့မှာမဟုတ်ဘူး။ဒါလိုရေလောပေးမှာညင်တက်ကိုလိမယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်လို့ဆိုသူ့အီလီဂျင်နိုင်ငံတကာကသူတို့အဲဒီဒုက္ခရောက်နေစစ်ကြီးတောက်လောင်နေတယ်ဆိုတော့သူလည်းလက်တက်ပြီးချိနေနိုင်မှာမဟုတ်ပါဘူး။ဒါကြောင့်မလို့အဲဘလူးနေနေပဲဖြစ်ဖြစ်သူကတော့ဒီမျိုးကိုညင်တက်မယ်ဖို့ဆိုတာချိုးစားကိုကြည့်ပေးလိမ့်မယ်လို့ကျွန်တော်ယူဆတယ်။ဒါကြောင့်မလို့ကျွန်တော်ဆိုလိုချင်တာဘာလဲဆိုလို့ရှိရင်တမ်တာကြီးဖြစ်ပြီးမှလည်းအဲ့ဒါညချင်းရေးကိုအမြန်ရရှိအောင်ပဲသူကအကြံဉာဏ်ပေးမယ်သူနာပေးမယ်အဲ့လိုအပြစ်ဘောဆောင်ဆောင်နေတော့သူဆက်ဆံမိမယ်လို့ယူဆပါတယ်ဒါဒီဒီညချင်းရေးပို့ပြီးရှုပ်ပြီးပို့ပြီးကြက်တောင်တော့သူကလွတ်မှာမဟုတ်လို့ကျွန်တော်အခိုင်အမာယူကြည့်ထားပါတယ
်ဟုတ်ကဲ့ခင်ဗျဒေါက်တာတူကြလီလိုက်မှာခန့်နေပြီးပါအောင်ခင်ဗျနောက်ထပ်ပင်နဲ့ဆွနေမဲ့ကျွန်တော်ကုထုံးစော်ဖိတ်ခေါ်ကြပါလိုက်ကုထုံးစော်ကတော့ဒီရခိုင်အမျိုးသားကောင်စီရပါကုထုံးစော်ကြားပါလားခင်ဗျ
ဟုတ်ကဲ့
ကျွန်တော်ကခုနကဒေါက်တာတူကြဆွေးနွေးသွားတာပါလေဒီရခိုင်ဟိုတရုတ်နဲ့ပတ်သက်လို့ဒီမြောက်ပိုင်းနဲ့ပတ်သက်လို့ဆက်ဆံရေးပေါ့နော်ကျွန်တော်ကုထုံးစော်မေးချင်တာကုထုံးစော်လည်းညီငယ်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဆက်ပြတ်တဲ့လူမဟုတ်ပါဘူးလားမြဲထိဆက်နေရလူဆိုတော့ဒီမြမညီငယ်လုပ်ငန်းစဉ်အထူးဖြင့်မြောက်ပိုင်းမှာမေးဖို့ရည်နဲ့ဆက်ဆက်မှုတွေမှာတရုတ်နိုင်ငံရဲ့အခုထဲထဲဝင်ဝင်ပတ်သက်လာတာနဲ့ပတ်သက်လို့ကုထုံးစော်အမြင်သိတယ်ပါလေဟုတ်ကဲ့
အဓိကတော့ဗျာဒီမြောက်ပိုင်းမှာမေးတွေကတရုတ်နေဆက်မှာခြေပြူတာဖြစ်တဲ့အတွက်အဲဒီတော့တရုတ်နေဆက်တည်ငြိမ်ရေးကိုအဓိကဦးစားပေးတဲ့သဘောမှရှိပါတယ်။သူရဲ့ဒီနေဆက်တည်ငြိမ်မှပဲသူရဲ့အကျိုးစီးပွားတွေကဖြစ်ထွန်းမှဖြစ်တဲ့အတွက်အဲဒါပေါ်မတီးပေါ်မှာဒီအဓိကတော့နေဆက်တည်ငြိမ်ရေးကိုဦးစားပေးတယ်လို့ပဲမြင်ပါတယ်။ဒါတပိုင်းပေါ့နော်ဒီပြီးရင်ဒီအခုလာမဲ့တရုတ်သမ္မတရဲ့စီစဉ်ပင်ရေးစီစဉ်ကပေါ့နော်အဲသူငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာတော့ဒါကျွေးကူးရေးပါသူကတော့ဆောင်ရွက်တဲ့သဘောသူတွေ့နေရတယ်ပေါ့လေအဲ့တော့ဒီသူ့ရဲ့ဒီတရုတ်သမ္မတရဲ့အတိုင်းရဲ့အထူးကိုယ်စားလှယ်မစ္စတာဆွန်ကိုချန်းကအဲ့ဒီလိုက်စားပေါ့လေကဲဌာနတုကိုသွားခဲ့တဲ့ခီးစဉ်ကိုကြည့်မယ်ဆိုလို့ရှိရင်တော့ဒါတရုတ်သမ္မတခီးစဉ်မတိုင်ခင်ရှေ့ပြေလို့ကျွန်တော်ပြောလို့ရတာပေါ့ဗျာဆိုသူရဲ့ရှေ့ပြေမှာဒီဆောင်ရွက်မှုတွေကိုကျွန်တော်အကြေပြည့်ကြည့်တာတော့သူရဲ့ပြောပုံဆိုပုံတွေရဆိုလို့ရှိရင်ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေကိုဒီတိုက်ပွဲမပေါ်ဖို့အတွက်သူကဒီပြောဆိုဆွေးနွေးမှုတွေပေါ့နော်တောင်းဆိုမှုတွေဖိအားပေးမှုတွင်ဆောင်တဲ့အဲ့ဒီသုံးအားသဘောမျိုးတွေတွေ့ရတာပေါ့ဒါပေမဲ့ဒီခီးစဉ်မှာတော့သူတို့မျောမန်းနိုင်တဲ့အချက်ကိုတော့ရလိမ့်မယ်လို့မထင်ဘူးအဓိကတော့ဒီတရုတ်သမ္မတလာတဲ့အခါမှာသူတို့အနေနဲ့ဘိုင်လက်ထရယ်သဘောတူညီချက်တို့ဘာလို့ညာတို့ရအောင်လောက်ကောင်းလုပ်နိုင်တယ်အဲ့ဒီအတွက်သုံးအားပေးကောင်းပေးနိုင်တယ်ဒါပေမဲ့ဒီနေ့ချိန်ကြီးအဲ့ဒီမစ္စတာဆွန်ကိုချန်ခီးစဉ်ကလာတွင်မှာရောသူရဲ့ခီးစဉ်ပြီးတဲ့ချိန်မှာရောအဲ့ဒီတိုက်ပွဲတွေကရက်သွားခြင်းမရှိဘူးပေါ့အထူးသဖြင့်ကျွန်တော်တို့ရဲ့ခိုင်ပြဘက်မှာဆိုရင်၄၀နဲ့မြောက်တိုက်ပွဲတွေဖြစ်နေတယ်အနည်းထိုင်ုံတွေရှိနေတယ်ဆိုဒီလက္ခဏာတွေမြေပြေဒီအထောက်အကြည့်မယ်ဆိုလို့ရှိရင်တော့မစ္စတာဆုံးကိုချန်းအနေနဲ့အဲ့ဒီသမ္မတစီကြီးပြီးမလာခင်မှာသူတူတင်ပြီးတော့မှဆောင်ရွက်နေတဲ့အနေအထားကအထမြောက်အောင်မြင်နိုင်ကြေးနေတယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ
်ဟုတ်ကဲ့တပတ်မှာဒီတရုတ်နိုင်ငံအနေနဲ့ဒီငင်းငယ်လူငါးစင်ကိစ္စနဲ့ပတ်သက်လို့အထူးဖြစ်ပေါ့နော်မြန်မာဆွေးဝါးကိုဖြစ်စီမြန်မာတပ်မတော်ကိုဖြစ်စီဘယ်လောက်ထိဩဇာသက်ရောက်နိုင်လဲခင်ဗျာသူကြောင်းဝင်ညှိနှိုင်းနေတဲ့ကိစ္စမှာ
ကျွန်တော်ခုနပြောသလိုမျိုးပေါ့လေဒီတရုတ်ပြည်ကနေပြီးတော့မြန်မာပြည်ရဲ့အတွင်းမှာငြိမ်းချမ်းရေးအလုံးစုံရတဲ့အနေထားတဲ့သူ့ရဲ့နေဆက်တည်ငြိမ်ရေးကိုအဓိကတောင်းပေးတဲ့သဘောမှာရှိပါတယ်။တမိုင်းကြောင်းတစ်ချောင်းလုံးမှာလည်းပဲဒီတိုင်းပဲသူရက်တည်ခဲ့တာကိုတွေ့ရတယ်ပေါ့နော်။ဒီအဓိကပထမတစ်ချက်ကတော့သူကအကျိုးစီးပွားဖြစ်ဆုံးဖို့အတွက်သူ့ရဲ့တရုတ်နေဆက်ကိုတည်ငြိမ်အောင်လုပ်ရမယ်။ပြီးရင်သူ့ရင်းနှီးမြှုပ်နှံထားတဲ့နေရာတွေမှာလည်းပဲမထိခိုက်အောင်သူလုပ်ရမယ်။ဒါတစ်ပိုင်းပေါ့။အဲဒုတိယတစ်ပိုင်းကတော့ဒီတရုတ်ရဲ့ဒီသူ့ရဲ့နိုင်ငံရေးလိုလားခြင်းနဲ့ကျွန်တော်တို့ပြည်တွင်းအထက်မှာဖြစ်နေတဲ့ပြည်တွင်းစည်းရဲ့ဒီအရင်းခံပြဿနာကနိုင်ငံရေးပြဿနာဖြစ်တယ်။အဲကျွန်တော်တို့ရဲ့နိုင်ငံရေးပြဿနာကဘာလဲဆိုတော့တိုင်းရင်းသားတွေလိုလားနေတာဆက်တွဲစနစ်ထူထောင်ရေးဖြစ်တယ်။ The Federal Democracy စနစ်ထူထောင်ရေးကတရုတ်ရဲ့အကျိုးစီးပွားနဲ့ဆက်တူမကြဘူး။တရုတ်ကကွန်မြူနစ်ပါတီနဲ့တပါတီအာဏာပိုင်စနစ်နဲ့သူကလေနေတာဖြစ်တယ်။ဒီမြန်မာပြည်တွင်းထဲမှာကကျွန်တော်တို့ပြည်သူတွေကဒီမိုကရေစီနဲ့ဆက်တွဲစနစ်ပေါ်မှာတန်ဖိုးထားတာဆိုတဲ့အခါကျတော့ဒီအပေါ်မှာဆက်နှုံးနေလည်းမတူဘူးပေါ့ဗျာ။ဒီနိုင်ငံရေးအရဆိုလို့ရှိရင်ကျွန်တော်တို့တိုက်ပြည်တွင်းမှာဆိုလို့ရှိရင်အထိုင်လေးရောကျွန်တော်တို့မှာဒီမိုကရေစီရဲ့တန်ဖိုးလေးတွေအနေတည်ရှိတာပေါ့နော်။လွတ်လပ်စွာဖော်ပြပြောဆိုခွင့်တို့ဆန္ဒပြခွင့်တို့သူယုံခွင့်ရေးသားခွင့်တာတွေရှိတယ်။ဒါပေမဲ့တရုတ်ပြည်ထဲမှာမရှိဘူး။ဆိုရင်ကျွန်တော်တို့ဒီဥပမာတစ်ခုပေးရမယ်ဆိုလို့ရှိရင်တော့2010ရွေးကောက်ပွဲနောက်ပိုင်းမှာတက်လာတဲ့ဦးသိန်းစိုးရိုးရလက်ချက်တုန်းကဝန်ကြီးတူပြောခဲ့တာရှိတယ်။ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီပြည်ပြောင်းလဲရေးလုပ်တာလေးလုပ်ဖို့အဲဒါမဲ့ခင်ဗျားတို့ဒီကဒီဒီမိုကရေစီပြည်ပြောင်းလဲရေးကအကျိုးတို့စီကိုလာပြီးတော့မှမြဲခက်စင်နဲ့ဆိုပြီးတော့မှပုံပုံလင်းလင်းတရုတ်ဘက်ကနေပြီးတော့မှတန်တမန်ကနေပြီးတော့ပြောခဲ့တာရှိတယ်လို့ပြောတယ်။ဒါကဘာကိုပြလဲဆိုတဲ့အခါကျတော့တရုတ်ပြည်နဲ့ဒီထဲမှာတခုခုဖြစ်တယ်ဆိုလို့ရှိရင်လူကြီးကတန်းထောင်ချီရှိတယ်ပေါ့ဗျာ။နောက်ပြီးတော့သူတို့အထက်မှာလည်းပဲသူတို့ပြည်တွင်းထဲမှာလည်းပဲဥမာဒီမတိငိမ့်တဲ့ဒေသတွေလည်းရှိတာပေါ့နော်။ဆိုတော့ဒီအချိန်လေးအောက်မှာသူတို့တိုင်းပြည်မှာမတိမငိမ့်ဖြစ်ရင်ထိုင်ရတဲ့ရခက်တယ်ပေါ့ဗျာ။ကျွန်တော်တို့တိုင်းပြည်ကတော့လူကြီးရဲ့နေထားအရဆိုလို့ရှိရင်တခုခုဖြစ်ရင်တော့ထိုင်နိုင်သိမ့်နိုင်တဲ့နေထားမှာရှိတယ်။အဲဒါကြောင့်ကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီပြည်ပြောင်းလဲရေးဟာသူတို့တိုင်းပြည်ကိုလာမရိုက်ခတ်ဖို့အတွက်ကြိုပြီးတော့မှပြောထားပြီးဖြစ်တယ်။ဒါကတော့2008အောက်ကပြည်ပြည်ပြောင်းလဲရေးတာတာလေးကိုတော့သူကတရုတ်ကအနေနဲ့မျက်ခုံးလှုပ်တဲ့သဘောမှရှိတဲ့အနေအထားမျိုးပေါ့ဗျာ
။
အဲဒါကြောင့်ကျွန်တော်တို့တိုင်းပြည်ကအခုတိုင်းရင်းသားတွေလူလာနေတဲ့ Federal Democracy ဒါအပြည့်အဝရအောင်အတွက်ပေါ့နော်။လုံးကြမယ်ဆိုတဲ့အနေအထားမျိုးမှာတရုတ်ဘက်ကတော့တိတ်ပြီးတော့လှိုက်လှိုက်လေးလေးနဲ့သူကဦးလိုက်ပေးလိုက်အကူညီမယ်အနေအထားတော့မရှိဘူး။ဒါပေမဲ့သူကတိုက်ပွဲတွေဖြစ်နေတာကိုသူကငြင်းအောင်လုပ်မယ်တည်ငြိမ်အောင်လုပ်မယ်ဒီနေပြီးတော့တစင်းအဲ့ဒီမှာနေပြီးတော့မှအကျိုးစီးပွားတွေဖြစ်ထွန်းအောင်လုပ်မယ်ဒီခန်းကဏ္ဍမှာသူ့အနေနဲ့ပါမယ့်သဘောလိုပဲကျွန်တော်အနေနဲ့ရှုမြင်မိတယ
်ဟုတ်ကဲ့
ဒီနောက်တစ်ခုကဒီသမရစီကျင်းပြီးမှအထူးကြောင်းမှုတစ်ခုရှိတာရှိတယ်ဒီဒီကျေးပြီတက်လာပြီးတဲ့နောက်ပိုင်းမှာသူကပြုပြင်ပြောင်းလဲရေးတွေလုပ်တယ်သူတို့ပြည်တွင်းထဲမှာဒီသမရစီကျင်းပြီကိုသူပြုပြင်ပြောင်းလဲတမားလိုပဲဒီမော်စီတုံးလိုမျိုးပေါ့နော်သူတို့ကိုအလေးထားကြတဲ့သဘောမှတွေ့ရတယ်ဆိုသူတက်လာပြီးတဲ့နောက်ပိုင်းမှာအထူးထူးခြားခြားသူပြုပြင်ပြောင်းလဲမှုလုပ်တာတွေလည်းရှိတယ်ပြည်တွင်းထဲမှာဒီကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်ပြီးတော့မှလည်းဆက်ဆံရေးမှာအထူးထူးခြားခြားပြောင်းလဲသွားတာတွေသူလုပ်တယ်။အဲဒီအရင်တော့အစင်လာရလုပ်တဲ့ဒီနိုင်ငံအစိုးရကြပေါ့ G2G ဆက်ဆံရေးကိုအပြင်ပေါ့နောက်ထပ်နေပြီးတော့မှဒီလူထုအချင်းချင်း people to people ပေါ့နော်လူထုချင်းချင်းဆက်ဆံရေးလမ်းကြောင်းကိုလည်းသူဖွင့်လိုက်တယ်။ဒီအပြင်ကျွန်တော်တို့ဒီတိုင်းသားမျိုးနွယ်စုတွေနဲ့လည်းပဲသူဆက်ဆံရေးလမ်းကြောင်းတွေဖွင့်တယ်။အခုဆိုလို့ရှိရင်ပို့ပြီးတော့မှတည်တာကတော့ဒီကျွန်တော်တို့တိုင်းသားပါတီတွေနဲ့ဒီမိုကရေစီအားအစုတွေနဲ့ဒီဆက်ဆံရေးလမ်းကြောင်းတွေဖွင့်ပြီးတော့မှအခုအလွှာဆိုဆက်ဆံရေးလုပ်နေတာကိုတွေ့ရတယ်ပေါ့။နောက်အခုနကဒေါက်တာတူးကြလည်းပြောတာရှိတယ်။သမဏစီကျင်းပြီလာတဲ့ခါမှာလည်းပဲနေပြီးတော့မှသူတို့ပါတီနဲ့20ကိုလည်းတွေ့ဦးမယ်လို့ပြီးကြတွေ့မယ်ဆိုတဲ့အနေအထားတွေတွေ့ရတယ်ပေါ့နော်။ဒါတွေကဘာလို့ပြလဲဆိုတော့သမဏစီကျင်းပြီရဲ့ဒီထူးခြားတဲ့ဆက်ဆံရေးပုံစံတန်ကိုကျွန်တော်တွေ့ရတယ်ပေါ့နော်။ဒီဆက်ဆံရေးတစ်ခုကတော့ကျွန်တော်တို့တိုင်းပြည်အတွက်ပေါ့လေကျွန်တော်တို့တိုင်းရင်းသားကောင်းဆောင်တွေနောက်ပြီးတော့ဒီမိုကရေစီအားစုကခေါင်းဆောင်တွေအနေနဲ့ဒီအခွင့်အလမ်းကိုကောင်းကောင်းအသုံးချပြီးတော့မှတရုတ်ကိုကျွန်တော်တို့တိုက်ပြီးရဲ့နော်အကျိုးဖြစ်တော့ဖြစ်လို့ကြောင့်သူသည်ပြည်ပြည်တွင်းငြိမ်းချမ်းရေးပါဝင်ပေါ့ဗျာအဲဒါတွေကိုကျွန်တော်တို့အသုံးချတတ်ရင်တော့ကျွန်တော်တို့အတွက်အကောင်းဘက်ကိုဦးတည်နိုင်ရလို့အဲ့လိုမျိုးရှုမြင်နေပါတယ
်ဟုတ်ကဲ့ကိုထွန်းစောကျေးဇူးပါခင်ဗျာကိုထွန်းစောပြောသွားတဲ့အထက်မှာစိတ်ဝင်စားစရာကပထမချက်ပါပထမဒီတိုင်းရင်းသားတွေမြန်မာတိုင်းရင်းသားတွေရဲ့ယဉ်မှန်းချက်နဲ့တရုတ်ရဲ့တကယ်ယဉ်မှန်းတာနဲ့မတူးဆိုတဲ့သဘောထားပေါ့ဒါနဲ့ပတ်သက်လို့နောက်ပိုင်းမှာကျွန်တော်ဒေါက်တာတူးကျော်ကိုပြန်ပြီးပါမယ်အခုဒါမှမဟုတ်ဒေါက်တာရှင်တို့ကိုကျွန်တော်ရေလုံးလှည့်ပြီးပါမယ်ဒေါက်တာတူးကျော်ကိုကုထွန်းစောကိုလူတိုင်းပေါ်မှာနေပြီးပါအောင်ခင်ဗျာအာဖင်လန်နိုင်ငံကကုငင်းချန်စွနီမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်တယ်ကျွန်တော်အခုမေးချင်တဲ့ကိစ္စကအခုတရုတ်ကနေကလာရမလာတာကဗမာပြည်အတွက်ပေါ့နော်ဘယ်လောက်ထူးကြမှာလဲတရုတ်ကမလာလဲဗမာပြည်မှာတရုတ်စီမံကိန်းကြီးအများကြီးတယ်တရုတ်မှာက ဒီရာပေါင်းချီပြီးတော့ပြည်မှန်ငိမ့်နေရှိတယ်ကျွန်တော်တို့ကမှအစိုးရမှာက20ပြည်မှန်ငိမ့်အောင်ရှည်လာပေါ့နောက်တစ်ချက်ကတိုင်းရင်းသားအဖွဲ့တွေအနေနဲ့ဥပမာဗိုလ်ချုပ်အောင်ဆန်းဥပမာလို့ပေါ့ဂျပန်မျိုးခေါ်လာမိတယ်လို့ဗမာပြည်သူလူထုကလက်မခံဘူးဆိုရင်တရုတ်တွေကိုအိတ်တိုင်းရင်းသားခေါင်းဆောင်တွေကဘယ်လိုပြောမလဲပြန်ပြော့တော်လှန်ပေးပါလားဆိုတဲ့ဟာမျိုးကျွန်တော်ပြင်ချင်တာပါကျေးဇူးများကြီးပါလေ
ဟုတ်ကဲ့ခင်ဗျာကိုကြီးညာကျွန်တော်ပြီးမိပါမယ်ကျွန်တော်တို့ကြနောက်တဦးရှိပါတယ်ဦးတန်းမောင်လီလိုင်းပေါ်မှာဦးတန်းမောင်ရှိပါတယ်ဦးတန်းမောင်ကြားပါလား
ဟ
ုတ်ကဲ့ဆွေးနွေးမိမြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကြားရတယ်ဟုတ်ကဲ့
ဟုတ်ကဲ့ပြောပါခင်ဗျာ
ဟုတ်ကဲ့ဒီတမလာလာတာကကျွန်တော်ဗမာပြည်ကြီးဘာအခွင့်အရေးရပါလို့ကျွန်တော်ဗီဇာယူရဆိုရင်တခြားနိုင်ငံသွားရဆိုရင်ဟိုဗီဇာတကယ်လွယ်ပါတယ်တရုတ်ဗီဇာယူလို့ကျွန်တော်တက်ပါကျွန်တော်ဆိုရင်တရုတ်နိုင်ငံကိုသွားတာ2000နှစ်တကသွားထားတာဗီဇာ6အောင်6အောင်6ရှိတယ်ကျွန်တော်ဆက်မှာတက်တန်းကအဲ့ဗီဇာရိုးတဲ့ဆိုမလွဲပါဘုမာပြည်သူစက်ကပန်းစာဦးပြရတယ်ဟိုဟိုတယ်ဈေးပြရတယ်ဟိုတယ်ဘူကေပြရတယ်လေလမပြရတယ်တခြားနိုင်ငံဆိုပြကြမလို့ပါဘူးဘာဒီတရုတ်နိုင်ငံကဟိုဒေါက်တာရေနဲ့လည်းစနေနေ့ဟိုအားရပြင်တဲ့စကားလုံးကပြောကြပါတယ်သူ့နိုင်ငံမှာတော့ပဲသူကဟိုဒီဒီကောရဆင်းရဲနော်လာကတိပတ်တူတော့မယ်သူကနေနေရတာဘလို့နေနေရတယ်ဘာမှဆိုရတဲ့ကတော့စားရပြောတယ်။အခုဒလာဘီမှာတော့ဒီလက်လက်ခံကြီးအဖွဲ့စီတာကသူပဲလောက်ပါနေတော့တောင်းလို့ထားတာကျွန်တော်တကယ်ညီမျိုးပြစ်သွားတယ်ဟာလားကျွန်တော်ဒုံးကြည့်သူနဲ့တည်းလက်လက်ဖြစ်ပါတယ်။ဘာဆိုလဲအတိတ်ကသူထောက်ခံထားတာပါ။နောက်ဒီကျွန်တော်တို့ဒီ ICD ကိုတွားတဲ့ချိန်မှာလည်းဟာလားအောင်ဆန်းစုကြည်ကိုဟာလားအာပိဒကလာပြောရလေ။ဟိုအင်းနိုင်ငံရဲ့လာပြီးဥပဒေပြောတာပါ။နောက်ဝါးလည်းဥပဒေပြောတာပါ။နောက်ကျွန်တော်ဒီကြည်ရင်းမှာဘာခွေးရမလဲ။ကျွန်တော်ဒီကြည်ရင်းတက်ကဘာခွေးရအောင်ကျွန်တော်ဒီစသည်ရဲ့အစီအစဉ်ဆိုရင်ဟိုတိုင်းတော်တိုင်းတော်နဲ့မိုင်းလောက်ကိုတော်ရတဲ့ဆိုရင်ဒီမှာမိနစ်တွေ၄လမှာအဲ့လမ်းနဲ့ပြေးမသွားဘူး
။
အဲ့လမ်းနဲ့ပြေးတော့တော်ဒီကြိုးရလာမယ်ဆိုရင်ဒီနားဒီလောက်ပြေးခွင့်ပြီးတယ်။ဒီကတိုင်းရသားတွေအခါတွေလာဦးတွေအဲ့မှာတော့အလုံးလုံးတဲ့ပဲဝိုင်းမှာအလုံးလုံးတဲ့ဟာတွေဆိုရင်ဝိုက်ဝက်ပြီးသွားတယ်။ကားကဒီဆိုရင်ကားကတောင်းလို့တောင်းရခုဆိုရင်ဒီတော့ပြရတဲ့ကားကောအဲကျွန်တော်ကြည်ဒီကျွန်တော်ဒီဗမာပြည်ပြည်သူတွေဘာခွေးရမှာတော့
ဟုတ်ကဲ့ကိုတမ်းမောင်ကျေးဇူးပါခင်ဗျာကျွန်တော်တို့နည်းနည်းလေးဖြတ်ပြပါကျွန်တော်တို့အခုတကယ်တမ်းခုနပြောမယ်ဆိုတော့ဗမာနိုင်ငံမှာခုနဆွေးနွေးနေကြပါတယ်တရုတ်ဒီတမရလာတယ်တရုတ်နဲ့ပတ်သက်လို့တကယ်တမ်းဘာအကျိုးများရပါမလဲတော်တော်လေးပြောကြဆွေးနွေးကြကျွန်တော်ဒိုင်းလေလိုင်းနေလေလုပ်ထားပါတယ်ကိုကညီငယ်ကြီးကိစ္စကိုဥတည်ပြီးတော့ဆွေးနွေးမှာမဟုတ်လို့ခုနကမိကုန်းကိုပဲကျွန်တော်ဆက်ပြီးတော့တော်တော်တူးကြကိုမေးချင်ပါတယ်ခင်ဗျာခုနကအာကုထုံးစောပြောသွားတဲ့အထဲမှာတကယ်တမ်းအချက်တစ်ချက်ပေါ့နော်သူတမကျွန်တော်တွေ့တာကတရုတ်နိုင်ငံရဲ့ရီမှန်းချက်ကမြန်မာနေသက်တည်ငြိမ်ရေးတကယ်တမ်းဒါပေမဲ့တရုတ်နိုင်ငံရဲ့တကယ်တမ်းမူလရီမှန်းချက်ကြီးနဲ့တကယ်ရီမှန်းချက်နဲ့တိုင်းသားတွေလူလားတဲ့ဖရယ်ပြည်တော်စုရီမှန်းချက်နဲ့မတူပါဘူးလေအဲ့တော့ဒီအချိန်နဲ့ပတ်သက်လို့သူသုံးသပ်သွားတာရှိပါတယ်ဒါတူးကြဒါနဲ့ပတ်သက်လို့ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲခင်ဗျဟု
တ်ကဲ့ကြာကျွန်တော်အမြင်ကတော့ဒီတရုတ်မြန်မာဆက်ဆံရေးရတော့ဒါဒီနေ့တခြားပြောင်းလဲကျပြတ်လာတယ်လို့ဆိုတော့ပြင်တယ်လေအဲ့တော့ဒီမော်စီတုံးခေတုံးကဆိုလို့ရှိရင်တော့ဘာသာပါအပေးတာဒီအစီအရနဲ့ဆက်ဆံရေးပရိုဂရမ်ကိုဒါဟိုလက်ပြီးရှုထားတဲ့ဒီပေါ်တိတ်အယုံမဆိုင်ဘူးပါဗျာအဲ့မဲ့ခွန်ဆယ်ပို့ခွန်းတဲ့မှာဒီချန်ပီယံကလာတဲ့နောက်ပိုင်းမှာကျတော့အဲဘာသာပါကိုဒီကိုညီတာအလုံးဖြတ်တော့လိုက်ပြီးတော့အစီအရနဲ့ဟိုဆက်ဆံရေးတူတဲ့ကောင်းမလာတို့ကြိုးစားခဲ့တာပေါ့လေဒီတမ်းတော်အစီအရလက်ထက်မှာတော့ဒါတမ်းတော်နဲ့အစီအရနဲ့ဒီနခုနဲ့ဆက်ဆံရေးသူကဒီပြုတ်ခဲ့တာပေါ့လေနော်ဒါနဲ့2000ရုပ်ပေါ်နောက်ပိုင်းမှာကျတော့သူ့ရဲ့ဆက်ဆံရေးပြုပြည့်ပြတ်လာတယ်အဲ့ဒါအဲ့ကနလည်းဒီကနပြောသေးမှလည်းပါနော်ဒါဒီ2000နောက်ပိုင်းတက်လာတဲ့အစီအရတမ်းတော်အစီအစဉ်လက်ထက်မှာဆိုလို့ရှိရင်ဒီမြန်မာဆက်ဆံရေးကဘယ်လိုဖြစ်လာလဲဆိုလို့ရှိရင်ဒါပြည်သူနဲ့ပြည်သူဆက်ဆံရေးစာပေါ်လာတယ်။နောက်ပြီးအစိုးရနဲ့စံတော်နဲ့ဒုတော်နဲ့အဲဤရောတိုင်းတိုင်းနဲ့ကဖွဲ့စည်းနဲ့နိုင်ငံပါတီသားနဲ့ဆက်ဆံတာပါပြရတာ။ဒါပုံပြီးခြေတက်လာတယ်။ဆက်ကကြဒါကိုကျွန်တော်သုံးသပ်ကြည့်တဲ့အခါကျလို့ရှိတော့ဒါကိုတော့မြင်တယ်လို့ဆိုရှင်။ဒီအစိုးရမြို့နိုင်ငံဒီအစိုးရရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့အဓိကပေါ်လို့ဆိုရညင်ကြရဖြစ်ပါတယ်။ဒါတွေ့ရဲ့အင်းကြီးကြီးနိုင်ငံညင်ကြမှာတွေ့ရဲ့ဒီပါရဲ့လည်းဘုရားမှာဖွင့်ပြတိုးတက်နိုင်မျိုးဆိုရဟာ that that big target is from it.
Okay.
I don't know. I go to send it to the policy go.
အဒီကတော့ဒါညီသားရဲ့အမြန်ရရှိအောင်ပေါ့။ရောက်ပိုင်းအဖွဲ့ဒီမှာတနင်္ဂနွေညချင်းအမြန်ရရှိအောင်ပြုအစုရကိုယ်ကြီးဆောင်ရွက်ပေးနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဟုတ်ကဲ့ကျွန်တော်ခုနကဟုတ်ကဲ့မိကုံးပြထောက်ချင်တာကတိုင်းသားတွေလူလားနေတဲ့ဒီမိုကရေစီဖယ်ရယ်ပြည်တော်စုတည်ဆောက်ရေးကိုတရုတ်နိုင်ငံရဲ့မူဝါဒနဲ့တကယ်တမ်းဆက်ဟရရလား။တရုတ်နိုင်ငံရဲ့ချက်က
de dadu na se da mishi ru ni jan ya bu zo di ga tha ba de di policy be policy jin dong de business jin dong de sa to ne do ma shue ha ni do ma shi bu ya ba wo da ni ma na ga ma ba policy be chi ni jan ya shi bu business be chi jin dong da to a tho khan a pe da ma be lu jino a de be shi ni do da bi de ja
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တကူထုံးစော်ကိုကျွန်တော်နောက်ဆုံးတစ်ချက်မေးချင်ပါတယ်10မိနစ်လောက်ပဲချိန်ရပါတယ်ကိုထုံးစော်ခင်ဗျာအခုဒီတရုတ်ကအခုလိုမျိုးညီနေလူငန်းစီထဲထဲဝင်ဝင်ပတ်သက်လာနေပတ်သက်လို့တစ်ဖက်မှာတိုင်းသားတွေရဲ့ယက်တီချက်ကိုထိခိုက်လာနိုင်လားဆိုတော့ကတအားပြားပြီးရင်တိုင်းသားတွေအထူးဖြင့်မြောက်ပိုင်းဖွဲ့ရဲ့ယက်တီချက်ထိခိုက်သွားနိုင်လား
ဟုတ်ကျွန်တော်မိနာကတော့ဒီတမိုင်းတစ်ချောင်းလုံးပါပေါ့နော်အဲတရုတ်အနေနဲ့ဖျားပေးပြီးတော့မှဆောင်ရွက်ခဲ့တဲ့အနေထားတွေအပေါ်မှာဘာသာဘာကိုသိတာသင်ချာဆိုတွေ့ရတယ်ပေါ့ဗျာနော်အဲဆိုတော့အခုကကျွန်တော်တို့ဘက်ကကျွန်တော်တို့အပေါ်မှာပဲမူတည်လို့ပြောရမှာပေါ့ကျွန်တော်တို့ကမိခိုမှုများလို့အကြည့်ရင်ကျွန်တော်တို့အနေနဲ့မိခိုသူဒုက္ခကိုခံစားရမယ့်အနေအထားရှိတယ်လို့ပဲအဲ့လိုရှုမြင်မိပါတယ်
ဟုတ်ကဲ့ပါခင်ဗျာကုထုံးစောကျေးဇူးပါကျွန်တော်ဒိုင်ရီလိုက်စီစဉ်ချင်းစီသွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒေါက်တာတူးကြာကုထုံးစောကျွန်တော်ရှင်ဒီအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရီလိုက်စီစဉ်ကတော့ဒီမှာပဲညနာခွင့်ပြုပါ